မြန်မာနိုင်ငံမှာဒီရက်ပိုင်းတည်းကိုဗစ်ကူးစက်မှုတိုးလာတာကြောင့်ပြည်သူတွေစိုးရိမ်တော့ကများနေတာကိုရှင်းချဖို့အစိုးရကနီလန်ပေါင်းစုံရှာကြံလှုပ်ဆောင်နေတယ်လို့ကိုဗစ် -19 ကာကွယ်ထိန်းချုပ်ကူတာရေးအမျိုးသားဘဟုကော်မတီဥက္ကဋ္ဌလည်းဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားပါတယ်ကိုဗစ်ကာယရောဂါဆန်ရစီးတဲ့နဲ့အချက်လက်တွေနဲ့ဆောင်ရန်ရှောင်ရန်နီလန်တွေကိုကျွမ်းကျင်ပညာရှင်တွေနဲ့မေးမြန်းနိုင်တဲ့အစီအစဉ်ကိုဇာမဲ့သတင်းပတ်တွေစတင်မှာဖြစ်ကြောင်းနိုင်ငံတော်ကလှုပ်ဆောင်ချက်တွေကိုရှင်းပြတဲ့တောက်ကြံနေမိခွန်းမှာဒေါအောင်ဆန်းစုကြည်ကထည့်သွင်းကြေညာသွားတာ
ပါ။ဒီလိုတွေအခုအချိန်မှာစိုးရိမ်ကြောင်ကြောင်မှုတွေကိုအဲကြားသိနိုင်တော့ကြားနိုင်အောင်လို့ဥစဉ်ကျွန်တော်တို့ကိုကူညီနေတဲ့အကြံပြုပေးနေတဲ့သမားတော်ကြီးတွေလည်းရှိပါတယ်။အဲ့သမားတော်ကြီးတွေနဲ့ကျွန်တော်ရဲ့ကျမရဲ့ဝင်ကြီးအဖွဲ့ကတောင်ရှိပုံကိုယ်တွေနဲ့ဒီနောက်ပတ်ကနေစပြီးတော့တပတ်ကိုသုံးကပါနော်အင်္ဂါဗုဒ္ဓကျောင်းကြီးတွေမှာကိုဗစ်ကြောင့်တည်ကောင်းစရာဆိုပြီးအမေးဖြေခံတာလေးစခုလုပ်ပါမယ်။အဲဒီမှာဆိုရင်ကိုမေးချင်တဲ့မေးခွန်းတွေကိုကျမရဲ့ဝန်ကြီးဌာန Facebook ကိုပို့ပါ။ပို့ပြီးတော့အဲ့ဒီအနေနဲ့ဆင်းဖြစ်ပြီးတော့ဒီအဖွဲ့အနေနဲ့ဖြေပေးပါမယ
်။ဒါပြင်ကိုဗစ်ဖြစ်နေတယ်လို့တန်လျာဝင်လာရင်စင်းပြီးလို့ဒီနဲ့ကိုဗစ်ပါကိုကုမနေပဲ။သက်ဆိုင်ရာအစည်းအုံစည်းကမ်းတွေမှာအ мян သွားရောက်စစ်ဆေးကုသမှုခံယူဖို့ကိုလည်းသူကတိုက်တွန်းပါလေ။ဒီတော့တွင်ကျမရဲ့အာဂစာကြီးဝန်ကြီးဌာနကလည်းကိုဗစ်ကူးစက်တဲ့အတည်ပြုလူနာနဲ့တည်ဆုံးမှုစင်းကိုတနည်းတာအတွက်ညာရှင်းနိုင်မှသာစုပေါင်းထုတ်ပြန်သွားတော့မယ်လို့စနေနေ့မနေ့ပိုင်းကကြေညာပါလေမြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုရုတ်တရက်များနေခြင်းမှာကျန်းမာရေးဌာနကတနည်းကို2ကနေ3ကြိမ်သတင်းလေးခွဲပြီးထုတ်ပြန်နေတဲ့ပေါ်ပြည်သူတွေရဲ့ဝန်ခံမှုရှိလာပြီးနောက်အခုလိုလှုပ်ဆောင်လာတာဖြစ်ပါတယ်စနေနေ့ညာရှင်းနိုင်စင်းရင်အရမြန်မာနိုင်ငံမှာကိုဗစ်ကူးစက်ထားသူပေါင်း1000နီးပါးရှိပြီးကိုဗစ်ကြောင့်တည်ဆုံးသူ198ဦးရှိသွားပါပြီခင်ဗျာ